လူအောင်မိုးစော်ရဲလူပောင်တဲ့ဒီမိုကရက်ပါတီအဲ့ဒါအခုပါတီအနေနဲ့တည်ဝင်မှတ်ပုံတင်ပြီလားခင်ဗျာ
အဲကျွန်တော်မှတ်ပုံတင်မှုပြင်လုံးစင်လုံးစူးစမ်းလုံးလို့ပြောရပါလိမ့်မယ်မှတ်ပုံမကြခင်တင်မှုအတွက်ကျွန်တော်စူးစမ်းနေပါလေ
နိုင်ငံရေးပါတီတွေအပေါ်မှာထားတဲ့စီကံစီမင်းတွေဟာလွတ်လပ်မှုအပြေအဝါပေးထားတယ်လို့ကိုယ်မှုစော်လို့ယူဆပါသလားစီယုံခွင့်ပါတီစာရွက်စာတမ်းဖြန့်ဝေခွင့်စုဝေခွင့်စသဖြင့
်အခြေခံတော့ပြည့်စုံတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ဟိုဒီစီယုံရေးကိစ္စတွေနဲ့ပတ်သက်လို့ကန့်သတ်ထားတာမရှိဘူးလို့နိုင်ငံရေးပါတီနဲ့ပတ်သက်တဲ့စီမင်းစီကံတွေဥတွေကိုလေ့လာတဲ့အခါမှာအဲ့လိုတွေ့ရပါတယ်
ဟိုကျွန်တော်မေးရတာတခါတခါရွေးကောက်ပွဲကော်မရှင်ကခေါ်ပြီးတော့နိုင်ငံရေးပါတီကိုဘယ်လိုမလုပ်ရပါမလုပ်ရဆိုတာတွေသတိပေးတာတွေအဲ့ဒါတွေကြားမိလို့ပါအ
ခုကကျွန်တော်တို့ကတော့ဟိုမှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီအဆင့်ကိုမရောက်သေးဘူးမရောက်သေးတဲ့အခါကျတော့အဲ့လိုခုနလိုဟိုကော်မရှင်ကနေပြီးတော့ဟိုသတိပေးတာလို့စာပို့တာလို့သာသဖြင့်အဲ့ဒီလိုအတွေ့အကြုံမျိုးတွေကျွန်တော်တို့မှမရှိသေးပါဘူး။ဒါပေမဲ့လက်တွေ့တရားဝင်မှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီဖြစ်သွားတဲ့နောက်ပိုင်းမှာတော့ကျွန်တော်ဘလို့အခြေအနေမျိုးတွေနဲ့ကြုံရမယ်ဆိုတာကျွန်တော်အနေနဲ့ခံမှန်းလို့မရသေးဘူးကြာ
။ကိုအောင်မိုးစောတို့ကအခုပြည်ပကပြန်လာတဲ့88မှာလှုပ်ရှားခဲ့တဲ့ကျောင်းသားမျိုးဆက်ရဲ့ပထမဆုံးပါတီလို့ခေါ်လို့ရသလား
။အဲ့ဒီလိုခေါ်မယ်ဆိုရင်လည်းခေါ်လို့ရပါတယ်။ခေါ်လို့ရပါတယ
်။အဲ့လိုဖြစ်တဲ့အတွက်ကောသူကန္တကျက်တွေအထုတလဲစောင့်ကြည့်တာသာတဲ့ဖြစ်ပေါ့လေအဲ့ဒါမျိုးတွေတစုံတရာရှိလာမယ်လို့က
ကျွန်တော်တို့အနေနဲ့ဒီပြည်အောင်လူရေကောက်ပွဲဖော်မရှင်ဥက္ကဋ္ဌပါဝင်ကော်မရှင်ဖွဲ့ဝင်တွေနဲ့ကျွန်တော်တို့နှစ်ကြိမ်တိတိပြည့်စုံပြီးပါပြီအတွေ့ဆုံတဲ့အခြေအနေမှာတော့ဟိုဘာမလို့ဟာတရားမလို့ဟာဆိုတဲ့ကန့်သတ်မှုတွေကျွန်တော်တို့ဘာမှမပြောပါဘူးကျွန်တော်တို့အခုလိုပြန်လာပြီးတော့မှတ်ပုံတင်ဖို့လုပ်တဲ့ကိစ္စကိုသူတို့အနေနဲ့ဝမ်းသာတယ်ကျိုးဆိုရဲဆိုတဲ့ဟိုကိစ္စတွေကိုကျွန်တော်တို့ပြောပါတယ
်တချို့88မျိုးဆက်တွေတရားနိုင်ငံရေးပါတီမထောင်ဘူးလားဘာညာလို့မေးမြန်းကြည့်တဲ့အခါတချို့ကဘာကိုစိုးရင်ညာဟန်တူတယ်လဲဆိုတော့ဒီအချိန်မှာအဓိကပြန်ရမယ်ဒီမိုကရေစီအင်အားစုနဲ့စနေဟောင်းနဲ့ဩဇာတန်ရုံးစဉ်မကင်းတဲ့အင်အားစုနဲ့ပြန်ရမှာဖြစ်တယ်အဲ့ဒါကြောင့်ဒီအချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပန့်ပိုးသင့်တယ်ဒီ88မျိုးဆက်တွေကသီကြားတစ်ခုခုလုံလိုက်ပြီဆိုလို့ရှိရင်အဲ့ဒီဒီမိုကရေစီအင်အားစုရတဲ့နဲ့မဲကွဲသွားနိုင်တယ်ဆိုတော့စိုးရင်ချက်တွေလည်းရှိကြပါတယ်ဆိုတော့ဥအောင်မိုးစော်ရိုပါတီထူထောင်ဖို့စဉ်းစားတဲ့အခါမှာဒီချက်ကိုထပ်သွင်းစဉ်းစားပါသလားခင်ဗျာ
အဲကျွန်တော်တို့စဉ်းစားပါတယ်အခုပဲ2013ရှိနေပြီ2015ရွေးကောက်ပွဲကိစ္စကိုကျွန်တော်တို့စဉ်းစားမယ်ဆိုလို့ရှိရင်ကျွန်တော်တို့အတွက်အများကြီးနောက်ကျနေပါပြီဒါတစ်ခုပါကျွန်တော်တို့ခဏစဉ်းစားတဲ့ကိစ္စကဒီနိုင်ငံရေးပါတီတစ်ခုအနေနဲ့ဒီလူမှုလူသားအထောက်အပံ့အသီးကြားမှာကျွန်တော်တို့ဟိုကျွန်တော်ရဲ့ပါတီကိုတောက်ခံတဲ့လူတွေကျွန်တော်တို့ကိုစာနာတဲ့လူတွေကျွန်တော်တို့ပါတီဝင်တွေများလာအောင်လို့ကျွန်တော်တို့ဆောင်ရွက်ခြင်းနဲ့ဟိုတကယ်ကိုဒီမိုကရေစီနိုင်ငံရေးစနစ်အောက်မှာရှိတဲ့တကယ် professional ဖြစ်တဲ့နိုင်ငံရေးပါတီတစ်ခုအဖြစ်တည်ဆောက်ဖို့ကြိုးစားတာကကျွန်တော်တို့ရဲ့ပထမဦးစားပေးဖြစ်ပါတယ်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့အခါကျတော့ရွေးကောက်ပွဲဆိုတာကိုလည်းမဖြစ်မနေကျွန်တော်တို့ဖြတ်တန်းရမှာပဲကျွန်တော်တို့ငင်းလို့မရဘူးအဲ့လိုအနေထားမျိုးမှာတော့ကျွန်တော်တို့ရဲ့အတန်ကျွန်တော်တို့ပြောချင်ဆိုချင်တာတွေလွတ်တော်ထဲမှာပါနိုင်တဲ့အဆင့်အထည်ရောက်အောင်တော့ကျွန်တော်တို့ကြိုးစားမှာပဲဖြစ်ပါတယ်သို့တော်လည်းပဲအခုအများကဟိုလက်ရှိနိုင်ငံရေးအခြေအနေရပေါ့ဗျာဒါမဲ့ရွေးကောက်ပွဲမှာအတမုစီအင်အားစုတွေကအပြတ်အနိုင်ရဖို့လိုတယ် landslide victory ရဖို့လိုတယ်ဆိုတော့အယူဆနဲ့ပတ်သက်လို့လည်းကျွန်တော်တို့မဖြစ်ပေပါဘူးလက်တွေ့မှာလည်းကျွန်တော်ပါတီအနေနဲ့ကိုယ့်ကိုယ်ပြန်ကြည့်မယ်ဆိုလို့ရှိရင်လည်းပဲဒီလိုနဲ့ဟိုတနိုင်ငံလုံးအတိုင်းအတာရှိတဲ့နိုင်ငံရေးပါတီကြီးတွေကိုရှင်းနိုင်နဲ့ပြန်နိုင်နဲ့အနေထားမရှိပါဘူးဟောကျွန်တော်တို့လုံအဓိကလုံနိုင်တာကဒီခရစ်တော်အပြင်ပမှာရှိတဲ့နိုင်ငံရေးကိစ္စတွေနဲ့ပတ်သက်လို့ကျွန်တော်တို့ထက်ထဲဝင်ဝင်လုံနိုင်အောင်အဲ့လိုလုံရင်းနဲ့လည်းတပြိုင်တည်းထဲမှာကိုပါတီကိုကိုတည်ဆောက်နိုင်အောင်ကြိုးစားခြင်းနဲ့ကိစ္စကကျွန်တော်တို့ရဲ့ဦးစားပေးဖြစ်တယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကကိုအောင်မိုးစော်တို့ရဲ့ပါတီသူသဖြင့်ကိုအောင်မိုးစော်တို့ဟာပြည်ပအတွေ့အကြုံတွေရှိတဲ့ပုဂ္ဂိုလ်တွေဖြစ်တယ်ပြည်တွင်းကိုပြောင်းသွားတဲ့အခါမှာနိုင်ငံရေးဆူတောင်းကမြင်ရတဲ့အမြင်မြန်မာနိုင်ငံမှာဖြစ်ပေါ်တိုးတက်နေတာကိုစုမြင်သုံးသပ်တဲ့အခါမှာ ဘလောက်နှိစမှုရှိတယ်လဲကွာဟမှုများသိပြီးလှမ်းဝေးနေသလားဥပမာအဖြစ်ဒီဘာသာရေးအစွန်းဆောင်တဲ့ပဋိပက္ခတွေဖြစ်တဲ့ကိစ္စမှာတချို့ကမြန်မာအမျိုးသားရေးဝါဒအစဉ်လာအတိုင်းဗုဒ္ဓဘာသာကိုအခြေခံတဲ့အမျိုးဘာသာသာသနာကိုအလံကိုရှင်ကျင်တဲ့အဲ့ဒီကြွေးကြော်ဆန်းနဲ့သွားကျင်တဲ့အမျိုးသားရေးဝါဒတွေတော်တော်များများရှိတယ်လို့သိရပါတယ်။ဒါပေမဲ့တချို့ကလည်းပဲဘယ်ဘာသာဘယ်လူမျိုးဆိုတာခွဲခြားမနေဘဲနဲ့နိုင်ငံသားဆိုတာကိုအခြေခံပြီးတော့တိုးတက်အောင်ဆောင်ရွက်မယ်ဆိုတဲ့အဲ့လိုအမြင်မျိုးတွေရှိကြပါတယ်။ဆိုတော့ကိုအောင်မိုးတော်တို့ကအဲ့ဒီကိစ္စတွေကိုဘယ်လိုရင်ဆိုင်ရပါလဲ။ဘလောက်ကွာဟမှုရှိကြပါလဲအမြင်ရင
်။ကစလေးအချိန်အထိတော့ကျွန်တော်တို့ကကြီးကြီးမားမားစိန်ခေါ်မှုတွေနဲ့ကျွန်တော်တို့ဟိုထိတ်တိုက်တွေ့ရဆိုတဲ့အနေအထားမရှိသေးပါဘူး။ကျွန်တော်တို့ပါတီအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံဟာလူမျိုးစုံနိုင်ငံဖြစ်တယ်။ဘာသာပေါင်းစုံရှိတဲ့နိုင်ငံဖြစ်တယ်။အဲ့ကျွန်တော်တို့နိုင်ငံကိုနော်ဘာသာပေါင်းစုံလူမျိုးပေါင်းစုံနော်ရှင်းတန်ပြီးတော့အတူတကွအေးချမ်းချမ်းလက်တွဲနေထိုင်ပြီးတော့နော်ဟိုကိုတိုင်းမီဖွံ့ဖြိုးတိုးတက်ရေးကိုလှုပ်သွားတယ်တကယ်ပြည်ထောင်စစ်စစ်နိုင်ငံတော်တစ်ခုဖြစ်ကျွန်တော်တို့ဖြစ်ချင်တယ်ကျွန်တော်တို့မြင်ချင်တယ
်တချို့နိုင်ငံရေးသမားတွေဟာလူထုနောက်ကိုလိုက်တယ်လူထုရဲ့ထောက်ခံမှုကြဆင်းသွားမှာစိုးလို့ပြောတင်တာမပြောဘူးဆိုပြီးဝေဖန်ခံရတဲ့နိုင်ငံရေးသမားတွေလည်းရှိပါတယ်နိုင်ငံရေးသမားဆိုတာလူထုဆန္ဒအတိုင်းနောက်ကမေးလိုက်နေတင်သလားသူတို့မဟုတ်လူထုကိုမှားတာကိုထောက်ပြပြီးတော့မှန်တဲ့လမ်းဟာဒီလမ်းဆိုပြီးတော့ထောက်ခံမှုကြဆုံးဖို့ဟာကိုဂရုမစိုက်ဖက်နဲ့အမှန်ကိုဥဆောင်ခေါ်ယူဖို့ဆိုတာကိုအဲ့ဒီနှစ်လမ်းရွေးရမယ်ဆိုရင်လူအောင်သစ်ပါတီခေါင်းဆောင်အနေနဲ့ကိုအောင်မိုးစောတို့ဘယ်လမ်းရွေးမလဲခင်ဗျာ
အခြေအနေကိုချိန်ဆရမယ်လို့ထင်ပါတယ်အခြေအနေကိုချိန်ဆရလိမ့်မယ်တိုင်မီကိုကျွန်တော်တို့ချိန်ဆရလိမ့်မယ်ကိုပြောတာဆိုတာစီယုံတာတွေကိုကျွန်တော်ချိန်ဆရလိမ့်မယ်เนาะအခြေခံအားဖြင့်တော့ principle မလွတ်ဖို့လိုတယ်အသို့တော်လဲကိစ္စတိုင်းမှာအခန်းတိုင်းလဲပြောလို့မရတာရှိတယ်ဒါပေမဲ့ကအမားကိုပြောဖို့တိုက်တွန်းတာမဟုတ်ဘူးအမှန်တိုင်းလဲပြောလို့မရတဲ့အနေအထားတွေရှိပါတယ်ဟောအခြေအနေတွေကိုကျွန်တော်ချိန်ဆဖို့လိုမယ်နောက်တစ်ခုက timing ပေါ့ဗျာအချိန်အခါကိုချိန်ဆဖို့လိုမယ်နောက်တစ်ခုကကိုပြောတဲ့ဆိုတဲ့ကိုသဘောထားကိုထုတ်ပြန်တဲ့နေရာမှာလည်းပဲတော့ကိုကိုထောက်ခံတဲ့လူရောကိုကိုမထောက်ခံတဲ့သူရောစီယုံနိုင်တဲ့ပြောတဲ့ဆိုတဲ့တော့စီယုံတဲ့လောဟန်နီးနာတွေကိုကျွန်တော်တို့တတ်နိုင်တဲ့များကျင့်သုံးနိုင်အောင်ကြိုးစားမယ်ဒါဆိုလို့ရှိရင်အချို့ပြည်ပခတွေကိုကျွန်တော်တင်မယ်ကျော်လွှားနိုင်လိမ့်မယ်အဲ့လိုကျွန်တော်ယူဆပါတယ်
အော်မြန်မာနိုင်ငံမှာအခုအကျယ်လောင်ဆုံးပြောနေတဲ့ကိစ္စတစ်ခုကတော့ဖွဲ့စည်းပုံဥပဒေနဲ့ပတ်သက်ပါတယ်ဖွဲ့စည်းပုံကိုမပြင်မဲ့ဒီတိုင်းထားကျင်တယ်ဆိုတော့နိုင်ငံအင်အားစုတွေရှိရဲတချို့ကပြင်ကျင်တယ်တချို့ကလုံးဝဖျက်သိမ်းပြီးတော့အစ်စ်ကပြန်ရေးသင်းတယ်လို့ပြောနေကြပါတယ်လူပေါင်းသစ်ပါတီပေါ်ပေါက်လာရင်ဘယ်လိုမူနဲ့ဘယ်လိုဆောင်ရမလဲခင်ဗျာဒီကိစ္စ
ဟိုကျွန်တော်တို့လွန်ခဲ့တဲ့အဲအပတ်တွေရပဲကျွန်တော်တို့ဒီရှန်ကရမော်ဒီကဦးစီချင်းပါတယ်ပြင်ငင်းငယ်အတွက်ညီအောင်ကြီးမှုတည်ဆောက်ခြင်းဆိုင်ရာဆွေးနွေးပွဲကိုကျွန်တော်တို့တက်ရောက်ခဲ့ပါတယ်ကျွန်တော်တို့ရဲ့အခြေခံအမြင်ကတော့ငကိုကလေးကဒီဖွဲ့ရုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်သင့်တယ်ဆိုတဲ့အယူဆကျွန်တော်တို့ရှိပါတယ်ဖွဲ့ရုပ်ချုပ်ပုံအခြေခံဥပဒေကိုကျွန်တော်မပြင်ဆင်နိုင်ဘူးဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံကတကယ်အစမှန်တဲ့ဒီမိုကရေစီအတွက်ကုပြောင်းရေးလမ်းကြောင်းပေါ်ကိုကျွန်တော်ရှောက်လန်းနိုင်လိမ့်မယ်လို့ကျွန်တော်ယူဆပါဘူး
အဲ့ဒီဖွဲ့စည်းပုံပြင်တဲ့အထက်မှာအဓိကပြောနေကြတာစစ်တပ်ရဲ့အခန့်ကဏ္ဍဒီကိစ္စနဲ့ပတ်သက်လို့ကတော့လူတိုင်းတော်တော်များများပဲအမြင်ချင်းတူကြပါတယ်စစ်တပ်ရဲ့အခန့်ကဏ္ဍမပါဝင်သင့်ဘူးလောလောဆယ်မဟုတ်တော့တဖြည်းဖြည်းမိမ့်မိန်သွားအောင် phase out လုပ်သွားရမယ်ဆိုပြီးတော့ယူဆရပါတယ်တိုင်းရင်းသားအခန့်ကဏ္ဍကြတော့တိုင်းရင်းသားတွေဟာများသောအားဖြင့် federal လူချင်းရတယ် federal မှမှတချို့ကဟိုရုံးကရှိခဲ့တဲ့ပုံစံအတိုင်းပြီးနေပမာပြီမဆိုတာပြီမပြီနေမခွဲပနဲ့ပြီနေပဲလုပ်စီချင်းကြတယ်အဲ့လိုမျိုးတွေသတ်မှတ်ထားရတာရှိပါတယ်ဆိုတော့ဒီတိုင်းရင်းသားလူမျိုးစုအေးနဲ့ပတ်သက်ပြီးတော့လူပေါင်းသစ်ပါတီရဲ့အခြေခံသဘောထားကိုအကြံဉာဏ်အောင်ဆင်းပြပါလားခင်ဗျာဘယ်လိုပုံစံမျိုးဖြစ်သင့်တယ်လို့ယူဆထားပါလဲ
ဟုတ်ကျွန်တော်တို့ဟိုပေါ့နော်ကျွန်တော်တို့ပါတီရဲ့ဒီတိုင်းရင်းသားလူမျိုးရင်းနဲ့ပတ်သက်တဲ့အခြေခံသဘောထားကတော့ကနေ့တိုင်းပြည်မှာဖြစ်ပျက်နေတဲ့ဒီပြည်ရင်းဆက်ပဲပြောပြောကနေ့တိုင်းပြည်ကစီးပွားရေးရတော့နိုင်ငံရေးရတော့လူမှုရေးရတော့လည်းကောင်းသက်ပေါင်းစုံကချက်ချုံကြနေရအားလုံးအတိပဲလေဆိုအဲ့ဒီပြဿနာတွေရဲ့အခြေခံအကြောင်းရင်းကကျွန်တော်တို့ယူဆတာကျွန်တော်တို့ယုံကြည်တာကဒီမိုကရေစီရေးပြဿနာဖြစ်တယ်တစ်ဖက်ကလည်းပဲတိုင်းရင်းသားလူမျိုးစုတွေရဲ့အရေးကိစ္စကိုမဖြေရှင်းနိုင်တဲ့ပြဿနာဖြစ်တယ်ဒီနှစ်ခုကလည်းပဲတော့ဟိုတကွဲတပြားစီတည်ရှိနာမဟုတ်ဘူး ကောင်းတဲ့ပန်းလိုပဲတည်ရှိနေတယ်တဲ့ဒီမိုကရေစီရေးကဲ့သို့ပဲတိုင်းသားလူမျိုးတွေရဲ့အရေးဟာလည်းပဲကျွန်တော်တိုင်းပြည်မှာထပ်တူထပ်မြအရေးကြီးတာဖြစ်တယ်လို့ကျွန်တော်ယုံကြည်တယ်ဟောဒီကိစ္စတွေကိုဖြေရှင်းဖို့ဆိုလို့ရှိရင်အခြေခံအဖြစ်တန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိတဲ့နော်ဟိုပြည်ထောင်စုကနေပေါ့ကိုကျွန်တော်ကမတည်ဆောက်နိုင်ဘူးဆိုလို့ရှိရင်ဒီပြဿနာတွေကဟိုပြေလည်အောင်ကျွန်တော်ကြော်လွှားနိုင်လိမ့်မယ်လို့ကျွန်တော်မယူဆပါဘူးဆိုတော့တိုးတော်လည်းပဲဒီကိစ္စတွေလုပ်ဖို့ဆိုလို့ရှိရင်ခက်ခဲမယ်တခါတစ်ခါကြမ်းတမ်းမယ်ခီးလည်းရှေကောင်းရှေနိုင်ပါလေဒီလိုအခြေအနေမျိုးတွေကျွန်တော်တိုင်းမျိုးတကယ်စက်မှန်တဲ့ Democratic Federal ပြည်ထောင်စုနိုင်ငံအဖြစ်တည်ဆောက်နိုင်တဲ့အသည့်ကျွန်တော်တို့တွေဆက်လက်ရုန်းကန်ဆောင်ရှားသွားကြရလိမ့်မယ်လို့ကျွန်တော်တို့အနေနဲ့အဲ့လိုပဲခံယူပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးမိညာကအခုလူပောင်သစ်ပါတီပြန်လဲဖော်ဆောင်မယ်မှတ်ပုံတင်မယ်လုပ်မယ်ဆိုတော့အဲ့ဒီပါတီဖြစ်အောင်စူးစီးမဲ့အထဲမှာရောဒီခေါင်းဆောင်မှုပြဿနာတွေနာပြိုင်ဘက်အင်အားစုတွေအချင်းချင်းရှိပါသေးလားအချင်းချင်းညှိရတာရောဘယ်လောက်လွယ်ကူပါသလဲအခက်အခဲများရှိနိုင်ပါသေးလား
ဟုတ်ခက်တော့ခက်တယ်ခက်တာနှစ်ခုပေါ့နော်ကျွန်တော်တို့ဒီတိုင်းပြည်ထဲမှာရှိတဲ့လူဒီလူပောင်တဲ့အစုဖွဲ့တွေရှိတယ်။နောက်ပြီးတော့တတိပုဂ္ဂလအနေနဲ့ရပ်တည်နေတဲ့ငကိုလူပောင်တဲ့အဟောင်းတွေရှိတယ်။20လောက်ကျွဲကွာနေတဲ့ကျွန်တော်ရဲဘော်တွေလူပောင်တဲ့အစုဖွဲ့တွေလူပောင်တဲ့ပါတီဝင်တွေဒီရဲဘော်တွေအားလုံးပါဝင်ပြီးတော့တော့ဒီပါတီကိုပြန်လည်မှတ်ပုံတင်တယ်ဆိုတော့အနေထားရအောင်ကျွန်တော်ကြီးနိုင်ရတာတွေစူးစီးရတာတွေဆွေးနွေးရတာတွေတောက်လျှောက်လုပ်နေပါလေ။ဆိုတဲ့အခါကျတော့ဟိုသိပြီးတော့ချောမွေးလှတယ်လို့တော့မဆိုတာပါဘူးဒါမဲ့ဟိုပေါ့ဒါမဲ့ရဲဘော်အားလုံးကတော့လူပောင်ဒီမိုကရက်တစ်ပါတီကိုတော့တစုတစည်းနဲ့တိုက်ခါရှိရှိပြန်လဲပြီးတော့တရားဝင်နိုင်ငံရေးပါတီဒီအဖြစ်ရပ်တည်ပြီးတော့ကနေ့နိုင်ငံရေးဖြစ်စဉ်ထဲမှာပါစေခြင်းကြတဲ့စံတာကတော့အကုန်လုံးရှိကြတယ်ပေါ့နော်အဲ့ဒီအတွက်လည်းပဲထင်သလောက်မခက်ခဲခဲ့ဘူးသို့တော်လည်းအလွယ်ကြီးလားလို့မင်းလောတော့မလွယ်ဘူးအကနေ့ချင်းနေတိတော့ဆွေးနေနေတာပဲစီယုံနေရတော့မှဖြစ်တယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်